ဒီသတင်းပတ်နာဝိုင်းစတင်ကျင်းပမဲ့ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကအာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေမှာနိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒေသတွင်းခေါင်းဆောင်တွေအပြင်နိုင်ငံတကာခေါင်းဆောင်တွေနဲ့တွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်။တွေ့ဆုံရမှာတော့နိုင်ငံတကာအသိုင်းအဝိုင်းကဖိအားပေးဝေဖန်မှုတွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်လို့ဆွေးနွေးလိမ့်မယ်လို့လည်းအကြက်ခတ်တွေကခန့်မှန်းထားကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားရမှာစုမုံကတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။ဗီယက်နမ်နိုင်ငံမှာနိုဝင်ဘာလ17ရက်နေ့12ရက်နေ့ကျင်းပမယ့်အေးပတ်အာရှပစ္စည်းပိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံနောက်ဖိလစ်ပိုင်နိုင်ငံမှာနိုဝင်ဘာလ13ရက်ကနေနိုဝင်ဘာလ18ရက်နေ့အထိကျင်းပသွားမယ့်32ကြိမ်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်မှာဖြစ်ကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။အာဆီယံခေါင်းဆောင်တွေနဲ့နိုင်ငံတကာခေါင်းဆောင်တွေပါတက်ရောက်လာမယ့်ညီလာခံမှာတွဲဆုံဆွေးနွေးမယ့်အစီအစဉ်တွေကိုတော့နောက်ပိုင်းမှာအသေးစိတ်သတင်းထုတ်ပြန်သွားမှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ
်။ဟုတ်ကျွန်တော်တို့မကြောင်နေတော့ရောက်ပြီပဲ။ကျွန်တော်တို့သတင်းထုတ်ပေးပါမယ်နော်။ဟုတ်ကဲ့။ပြောပေးခါကြ။
မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာချက်တစ်စောင်မနေ့တုန်းကပဲထုတ်ပြန်လိုက်ပြီးအပြင်းအထန်ဝေဖန်ခဲ့တာအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားတွေနဲ့ရင်ဆိုင်နေရချိန်မှာပဲဒေါက်တာဆန်းစုကြည်အာဆီယံညီလာခံတွေတက်ရောက်မှလည်းဖြစ်ပါတယ်။အာဆီယံညီလာခံတွေကိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်နိုင်ငံတကာကောင်းဆောင်တွေပါတက်ရောက်လာမှဖြစ်တဲ့အတွက်ကြောင့်ဒေါက်တာဆန်းစုကြည်အတွက်ရခိုင်ပြည်နယ်အရေးရှင်းပြနိုင်မယ့်အလားအလာတွေရှိနေကြောင်းလည်းသတင်းစာဆရာဦးစီသူအောင်မြင့်ကတုံ့တက်ပါတယ်။နိုင
်ငံကောင်းဆောင်တချို့လည်းအခုဒီကိစ္စပေါ့ဒီကပြည်သူဝင်ရအောင်တော့ဒီကြိုးစားလို့လို့အဲ့လိုတော့သိရတယ်အဲ့ဒီမှာအမေရိကန်သမ္မတအိုက်တိုနဲ့ဆက်လဲပါနိုင်တာပေါ့နော်ပါမယ်ဆိုတဲ့ခါကျတော့သူ့ရည်ရချက်ကဒီအဲ့ဒီကြိုးစားရည်ရချက်ကအဲ့ဒါအဓိကဖြစ်ဖို့များတယ်အဲ့ဒီမှာဒီပြည်သူရဲ့ခါကျရင်ရခိုင်ပြည်နယ်တွေကစိတ်ချကိုဟိုနားလည်အောင်ပေါ့နော်ဒီဟိုလက်လက်ရဲ့ဒီဗိုလ်ရေးကောင်စီဥက္ကဋ္ဌရဲ့အဲ့ဒီရိုးချားလဲထွက်ထားတယ်ထုတ်ပြန်ချက်ကလည်းရှိထားတယ်ဒီလိုလေသာမျိုးအောက်မှာဖိအားတွေများနေတဲ့အောက်မှာပူပြီးတော့မှဟိုနားလည်အောင်သူရှင်းပြဖို့ကြိုးစားမယ်လို့တော့အဲ့လိုခင်တယ်အဲ့လိုရှင်းပြဖို့ရတယ်ဆိုရင်တော့ဒါပဲပြောအကျိုးဆက်ကတော့ဟိုကောင်းပါပါအဲ့ဒါမှနိုင်ငံအကောင်းဆုံးလေးအနေနဲ့လည်းအခုကိုယ်တိုင်နဲ့စကားပြောရတယ်ဆိုတော့ရှင်းလို့ပူပြီးနားတယ်နိုင်တာပေါ့နားလည်နိုင်တဲ့ခါကျရင်ဟိုတုံ့ပြန်တဲ့ခါကျရင်သူပြန်ပြီးတော့မှစဉ်းစားကြရတယ်ရလာလိမ့်မယ်လို့ခင်ပါ
ရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်စက်တင်ဘာလနဲ့နယူးယောက်မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မဲ့အစီအစဉ်ကိုလည်းဒေါက်တာဆန်းစုကြည်ဖျက်ခဲ့ရတာပါ။ဒါကြောင့်လည်းအခုတစ်ကြိမ်အာဆီယံညီလာခံတွေတက်ရောက်တာဟာဒေါက်တာဆန်းစုကြည်အတွက်ရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းကိုရှင်းပြနိုင်မဲ့အခွင့်အရေးတရဖြစ်လာနိုင်တယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူဦးစေရသူကယူဆပါတယ်
။အခုတွားလိုက်တယ်ဆိုတော့ဘာပြောဟိုကောင်းဆောင်တွေအများကြီးနဲ့ကျွန်တော်တို့တွေ့ခွင့်ရမယ်လေ
။ပြီ
းတော့ဟိုအာဆီယံဆိုရင်မဲ့သူကဟိုအီစေးရှားဆမ်းမဲ့လက်တက်မှာဆိုတော့အဲ့မှာလဲထရမ့်တို့ဘာလို့တရုတ်ကကောင်းဆောင်တွေတခြားဟိုစိတ်ကြီးတွေလည်းအများကြီးလာကြမယ်လို့ကျွန်တော်ထင်နေပေါ့နော်။အနည်းဆုံးအဲ့ဒီဂျပန်တောင်ကိုရီးယားပေါ့လေ။ဆိုတော့အဲ့မှာလဲသူခုနလိုမျိုးဒေတာရင်းရောခုနလိုအမေရိကန်သမရတို့ဘာလို့ပေါ့နော်ဒေါ်နယ်ထရမ့်လည်းလာမယ်ဆိုတော့သူနဲ့လဲကျွန်တော်အစဉ်ပြေရင်တော့ဒါအာပြောတွေ့ပြီးတော့တေချာရှင်းပြလို့ရမှာပေါ့နော်။ဘာလို့လဲဆိုတော့တွေ့ညီလာခံမတက်လိုက်ရတာကကျွန်တော်တို့ကအခွင့်အရေးလက်လွတ်သွားတယ်လို့လက်လွတ်သွားတယ်လို့ဖြစ်နေတာ။အခုကျတော့ဒီအခွင့်အရေးကိုခုနကလိုပြည်သမကတွေ့ညီလာခံတော့မကြည့်ဘူး။ဒါပေမဲ့ဒေတာရင်းကရေးပါတဲ့နိုင်ငံအပြင်ဒေတာအပြင်ဘက်ကအရေးကြီးတဲ့ဒီအမေရိကန်တို့လိုနိုင်ငံမျိုးတွေလည်းလာမယ်ဆိုတဲ့ခါကျတော့ဒါကကျွန်တော်တို့ဒီမြန်မာပြည်အတွက်ကောင်းတာပေါ့သူပြင်တခန့်ရေးတော့ပိုကောင်းတာပေါ့နော
်အမေရိကန်သမ္မတရဲ့အာရှခီးစင်မှာလိုက်ပါလာတဲ့နိုင်ငံသားရေးဝန်ကြီးတေလာဆန်ဟာလည်းမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆွေးနွေးဖို့အတွက်ရှေ့သတင်းဖတ်ထဲမှာပဲနေပြည်တော်ကိုတွားရောက်ဖို့ရှိနေပါတယ်သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်အစိုးရအစိုးရတာဝန်ရှိသူတူအဖြစ်မြန်မာအစိုးရအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်အကြက်တဲကိုဖြည့်ဆည်းရေးကြိုးပမ်းမှုတွေမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးမှာပံ့ပိုးကူညီနိုင်မယ့်ကိစ္စတွေကိုဆွေးနွေးမှာဖြစ်ကြောင်းလည်းနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေတကြောပြန်ထွက်လာခဲ့ပြီးတဲ့နောက်စက်တင်ဘာလထဲမှာပဲဝန်ကြီးဒေလာဆန်ဟာမြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တယ်လီဖုန်းကနေတဆင့်ဆွေးနွေးပြောဆိုခဲ့တယ်လို့ပြီးခဲ့တဲ့အောက်တိုဘာလနှောင်းပိုင်းမှာလည်းတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့တယ်လီဖုန်းဆက်သွယ်ပြောဆိုခဲ့ပြီးရခိုင်ပြည်နယ်ကအခြေအနေတွေအပေါ်စိုးရိမ်နေအကြောင်းပြောဆိုထားမှုပါတယ်ရှင်။